တော်ရရှိမြခင်ခရိယံတမချမ်းမှာဆေဖို့တဖို့ကိုဖျားရှင်ထံတော်မှာပေးလူရမယ်လို့ဖော်ပြပါရှိပါတယ်။ဒီလိုဖျားရှင်ထံဆေဖို့တဖို့ပေးလူရမယ်လို့တောင်းဆိုမှုဟာဓမ္မသစ်ကာလမှာပိုးပြီးရှင်းလင်းထင်ရှားပြတ်သားတယ်လို့ဆိုပါတယ်။ယေရှုခရစ်တော်ပေါ်ထွန်းတော်မူပြီးတဲ့နောက်မှာခရိယံတူဦးဟာဆေဖို့တဖို့လှူဒန်းပေးကမ်းတာနဲ့ပဲခရိယံတာဝန်ကျေပွန်ပြည်တဲ့လား။ဓမ္မသစ်ကာလမှာခရိယံတူဦးရဲ့တာဝန်ဟာပိုးပြီးကြီးမားလာရတဲ့အကြောင်းနဲ့အတူခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဗြဲဩဝါဒစာအခန်းကြီး9အခန်းငယ်10ကနေအခန်းငယ်30အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။လောကီလူသားတိုင်းတုန်လှုပ်ထိတ်လန့်ခြောက်ခြားစွာစောင့်စားနေကြတဲ့သေခြင်းတရားကိုနိမ့်မှန်လမ်းမှန်ရင်ဆိုင်နိုင်ရေးအပါအဝင်ဟေဗြဲဩဝါဒစာအခန်းကြီး9အခန်းငယ်10ကနေအခန်းငယ်30အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုရှင်းလင်းတင်ပြထားပါတယ်။
သင်သိရသောသမာကျမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့အပေါ်မှာအဖဖျားသခင်သိစီခြင်းနဲ့ဓမ္မသမိုင်းကအဆုံးအမတွေးဟာအသက်သောဝိညာဉ်ခွန်အားများကိုချပေးမဆသနာပါစီလို့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ကဆုတောင်းမေတ္တာပို့သလျက်ပါမိတ်ဆွေအပေါင်းတို့မိတ်ဆွေအပေါင်းတို့နဲ့ကျွန်တော်တို့ဟာဟေဘရဲဩဝါဒစာဆိုတဲ့ဓမ္မသစ်ကျမ်းတို့အထက်ကအေယာမဩဝါဒစာကြီးကိုအတူတကွလေ့လာနေလိုက်ကြတာဒီကနေ့ဆိုရင်ဟေဘရဲဩဝါဒစာအခန်းကြီး9ကိုတောင်မှရောက်ရှိလာကြပြီဖြစ်ပါတယ်ဒီကျမ်းဟာဆိုရင်အမည်မသိစာရေးဆရာကြီးတယောက်ကနေပြီးတော့အဆင့်မြင့် Greek လို့ခေါ်တဲ့ Helotha ဘာသာနဲ့ဣသရေလခေါ် Jew လူမျိုးတွေစီကိုဥတီရေးသားထားတဲ့ဩဝါဒစာကြီးပဲဖြစ်တယ်။ဒါကြောင့်လဲ Hebrew သို့မဟုတ် Hebrew ဩဝါဒစာရေးလို့အမည်နာမတွင်ခြင်းဖြစ်တယ်။ဒါပေမဲ့သူ့ရဲ့အဓိကရရည်ညွှန်းတဲ့ဣသရေလလူမျိုးအသင်းတော်မှသည်ကမ္ဘာတစ်ခုမိသားစုလို့ခေါ်ရမယ်။ကျွန်တော်တို့ကမ္ဘာမိသားစုအသင်းတော်တိုင်းနဲ့လေအလိုအလျောက်သက်ဆိုင်ခြင်းရှိရတယ်။ရယူရန်သင်ငန်းစာတွေဟာဖြင့်အလွန်တန်ဖိုးကြီးမားလှတယ်လက်တွေ့ကျနေတယ်ဆိုတဲ့အချက်တွေကိုမိတ်ဆွေတို့အားလုံးခံစားနားလည်ထိတွေ့နိုင်လိမ့်မယ်လို့ကျွန်တော်ဆိုချင်ပါတယ်မိတ်ဆွေအပေါင်းတို့အစင့်မြင့် Greek စာပေကိုအသုံးချပြီးတော့ယေဟန်သားဟန်တို့အရာလေးတခြားကျမ်းတွေနဲ့ညှိပြီးတော့ကျွန်တော်တို့သင်သိရသောသမာကျမ်းအဖွဲ့ရဲ့ဦးဆောင်သူဆရာကြီးဒေါက်တာ J. Vernon McGee ရဲ့အခြားသောဓမ္မပညာရှင်တို့ရဲ့ကတော့ဒီကျမ်းကိုရေးသားသူဟာတမန်တော်ကြီးရှင်ပေါလုဖြစ်ရလိမ့်မယ်လို့ခံယူကြပါတယ်သတ်မှတ်ကြပါတယ်ဒီအကြောင်းတွေကိုလည်းကျွန်တော်တို့ဟာသင်လျော်တဲ့အချိန်မှာကျွန်တော်တို့ဘက်ကအကြောင်းပြချက်ကလေးတွေနဲ့တခန်းတနာသင်ခန်းစာတစ်ခုအဖြစ်သီးသန့်တင်ပြသွားအောင်မှာဖြစ်ပါတယ်လို့ကြိုတင်အစီရင်ခံနှင့်ကြပါတယ်ဒီလိုကိုယူဆကလေးများကိုကိုကဖော်ပြတာဟာလေညင်းဖို့ခုံဖို့သဘောအရှင်းပါဝင်ခြင်းမရှိမိတ်ဆွေတို့အားလုံးအတွက်ဝိညာဉ်ခွန်အားအစ်စ်များရယူစရာအချက်ကလေးများကိုပါအဲ့ဒီလိုရှင်းလင်းဖော်ပြခြင်းအပြင်ဆန်းသစ်သောခန်းစားချက်အသစ်တို့ခံယူရရှိစေခြင်းလိုပဲဖြစ်တဲ့အကြောင်းကိုပါကျွန်တော်အနေနဲ့ကြိုတင်အစီရင်ခံထားနှင်ကြပါ रे မိတ်ဆွေအပေါင်းတို့ဒီကနေ့အခန်းကြီး9ကစပြီးတော့ဟေဘရဲဩဝါဒစာရဲ့သင်ခန်းစာတွေဟာကယ်တင်ရှင်သခင်ခရစ်တော်သည်ကျွန်ုပ်တို့နှင့်အစဉ်အတူရှိ၍ယခုအချိန်တွင်ကောင်းကင်ဘုံ၌အဖဖျားသခင်ဤပလင်တော်လက်ရာဘက်၌စိုးစံလျက်ရှိနေတော်မူသည်ဆိုတဲ့အချက်ကိုအားကောင်းမောင်းတံဖော်ပြသွားလိမ့်မယ်လို့ကျွန်တော်အနေနဲ့ကြိုတင်အစီရင်ခံနှင့်ကြင်ပါ रे တင်ပြရသောတမန်ကျမ်းအဖွဲ့ရဲ့အယူအဆအရာကျွန်တော်ရဲ့ခေတ်ကာလယုံကြည်သူအသင်းတော်တွေယုံကြည်သူလူအများစုတွေဟာအဲ့ဒီလိုကောင်းငင်ပုံ၌အဖအီပလင်တော်လက်ရာဘက်တွင်စိုးစံခြင်းဆိုရက်ခရစ်တော်အကြောင်းကိုခက်ခဲတဲ့အတွေ့အခေါ်ရှင်းရမလွယ်ကူလှသောပြဿနာရဲလို့များခံယူကြလို့လာတော့မဆိုနိုင်ဘူးသိပြီးတော့များများမပြောကြမဆိုကြတာမစင်းစားကြတာတွေကိုတွေ့ရတယ်လို့ကျွန်တော်တို့ယူဆမိပါတယ်။တကယ်လဲဒီအကြောင်းဟာသိပြီးတော့တင်ပြခြင်းနေပါတယ်လို့ကျွန်တော်တို့တွေဟာအသင်းတော်အဖွဲ့အစည်းတွေရဲ့အစည်းအဝေးတိုင်းမှာကျွန်တော်တို့ဒါလက်တွေ့တွေ့မြင်နေရပါတယ်။တနည်းအားဖြင့်ကတော့အဖဖျားသခင်ဤပလင်တော်လက်ရာဘက်တွင်စူးစံတော်မူသောကယ်တင်ရှင်သခင်ခရစ်တော်ဆိုတဲ့ခေါင်းစဉ်ကိုသိပြီးတော့မသုံးစွဲကြဘူးဆိုတဲ့အသေးပဲပါ။ဒီတော့အများစုရဲ့ပါဇက်ဖျားမှာသိမရှိတဲ့ဒီအကြောင်းတွေကိုကျွန်တော်တို့ကအခုလို့တင်ပြခွင့်ရခြင်းပြီးပင်လျှင်အဖဖျားသခင်အခွင့်ပြုခြင်းပဲဆိုပြီးတော့ကျေးဇူးတော်ကိုလည်းချီးမွမ်းမိပါတယ်။တန်ရှင်သောဝိညာဉ်တော်လမ်းပြခြင်းကိုနာခံပြီးတော့ဒီနှုတ်ကပတ်တော်ကိုပြုစုပေးခဲ့သူဟေဘရဲဩဝါဒစာကိုလည်းကျေးဇူးဥပကာရအထူးပဲတင်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး9အငယ်1မှ3ဟာအခုလို့စတင်ဖွင့်နှိပ်ပေးလိုက်ပါတယ်။မင်းကြီးများကိုလှုပ်ကြံရမှပြန်လာသောအာဗြဟံကိုဥကြုံပြု၍ကောင်းကြီးပေးပြီလျှင်အာဗြဟံလှူသောလက်ရဥစ္စာရှိသမျှကိုဆေဖို့တဖို့ခံယူသောရှာလင်မင်းကြီးဒီဟုသောအမြင့်ဆုံးသောဘုရားသခင်၏ယစ်ပရောဟိတ်မေလခိစေတသည်နာမယင်းအနှင့်အဖျင်းတရားမင်း ထိုမှတပါညီသက်ချင်းမင်းဟုဆိုလိုသောရှာလင်မင်းကြီးဖြစ်လျက်အဖမရှိအမိမရှိရှေးမျိုးစဉ်မရှိအသက်အပိုင်းချာမရှိဘဲဘုရားသခင်ဤသားတော်နှင့်တူ၍ယစ်ပရောဟိတ်အရာ၌အစဉ်အမြဲတည်၏ဒီအပိုင်းအခြားကလေးကိုဒီအတိုင်းအသစ်စတင်ပြီးကြားရတဲ့လူတွေအဖို့ကတော့ဘယ်နာကြီးတုံးတမျိုးကြီးပဲဆိုပြီးတော့ခန်းစားကြားရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ကပ္ပဦးကျမ်းမှာအာဗြဟံဆိုတဲ့အဖဘုရားသခင်ရွေးကောက်တော်မူသောလူသားကြီးခါနန်ပြည်မှာဘုရားသခင်ပေးတဲ့စီးစိမ်ဥစ္စာနဲ့လေယာမြေနဲ့ကြေးကျွန်တွေနဲ့တကိုးအင်မတန်ထွားခဲ့ဘူးသူကြီးရဲ့သမိုင်းကိုသိထားတင်တဲ့လူတွေအဖို့ကတော့ဘာမှအထူးအဆန်းမဖြစ်နိုင်လောက်ပါဘူး။ဟုတ်ပါတယ်။အမှန်ဖြစ်အမှန်သမိုင်းကိုပြန်လှန်ကြည့်မယ်ဆိုရင်အာဗြဟံရဲ့ခေတ်မှာအဲ့ဒီအာရှအလယ်ပိုင်းဒေသအတွင်းကကဘာစစ်လို့ဆိုလောက်တဲ့ရှေးခေတ်စစ်ပွဲကြီးဟာအခုလို့ဖြစ်ပွားခဲ့ဘူးကြောင်းကိုကဘာဦးကျမ်းအရာကျွန်တော်တို့တွေ့ရှိလာရပါတယ်။ကဘာဦးကျမ်းအခန်းကြီး14ရဲ့အစပိုင်းတွေကိုပြန်ပြီးတော့ကြည့်ပါ။ထိုရောအခါရှိနာမင်းကြီးအန်ရဖေလအေးလတာမင်းကြီးအာယုအေးလံမင်းကြီးခေဒောရလောမာဂောအိတ်မင်းကြီးတိဒလတို့သည်သောတုံမင်းကြီးဗေရဂောမောရမင်းကြီးဗိရရှာအာဒမာမင်းကြီးရှိနတ်ဇေပိုင်မင်းကြီးရှေမပါဘေလာမင်းကြီးတို့နှင့်စစ်တိုက်ကြ၏ဘေလာပြည်ကဇောရအမိလည်းရှိသတည်းထိုပြည်ရှိသမျှတို့သည်သောဒုံအိုင်ဖြစ်သောစိတ်ဒိန်ကြိုင်တွင်နီးစပ်လျက်ရှိကြ၏အဲ့ဒီလိုအဲ့ဒီခေရှေးခေဘရင်ကြီးတွေစစ်ဖြစ်ပွားနေချိန်မှာကြာညံ့ပြီးတော့ဒုက္ခရောက်ခဲ့ရတာကတော့အာဗြဟံရဲ့တူတော်မောင်လောတဆိုတဲ့ပုဂ္ဂိုလ်ပဲဖြစ်ခဲ့ပါတယ်ဒါကိုကဘာဦးကျမ်းအခန်းကြီး14အငယ်17နဲ့17တို့ဟာအခုလိုဖော်ပြပါရယ်အောင်သောမင်းတို့သည်သောဒုံမြို့နှင့်ဂေါမောရမြို့၌ရှိသမျှသောဥစ္စာနှင့်မြို့ရိတ်ခါရှိသမျှတို့ကိုယူ၍သွားကြ၏သောဒုံမြို့၌နေသောအာဗြဟံ၏အကိုသားလောတနှင့်သူ၏ဥစ္စာတို့ကိုလည်းသိမ်းယူ၍သွား၏တဲ့အဲ့ဒီမှာတင်လောတဆိုတဲ့သူကလေးကြောင့်အာဗြဟံဟာအဲ့ဒီစစ်ထဲမှာအချောင်ဝင်ပါပြီးတော့စစ်ကြီးကိုပါဝင်ထိုက်ခဲ့ခဲ့တယ်ပြီးတော့သူ့တူတော်မောင်လောတကိုကဲတယ်လောတရဲ့ပစ္စည်းဥစ္စာတွေကိုရအောင်ပြန်ယူပေးခဲ့တယ်။တနည်းအားဖြင့်အောင်ပွဲကိုရခဲ့တယ်ဆိုတဲ့အကြောင်းတွေကိုအခုလိုဆက်ပြီးတော့တွေ့ရပြန်ပါတယ်။ကပ္ပဦးကျမ်းအခန်းကြီး14အငယ်14မှ18ကိုဆက်ဖတ်ပြပါစေ။အာဗြံသည်မိမိအကိုသားကိုဖမ်းသွားကြောင်းကိုကြားလျင်မိမိအိမ်၌ဖွား၍သွန်သင်သောသူ318ယောက်ကိုစီရင်၍ဒံမြို့တိုင်အောင်လိုက်လေ၏။ညအခါမိမိလူတို့ကိုခွဲ၍တိုက်စီသဖြင့်လှုပ်ကြံပြီးလျင်ဓမ္မသက်မြို့မြောက်ဖက်ခောဘမျိုးတိုင်အောင်လိုက်ပြန်လေ၏ရန်သူတို့သိမ့်သွားသောဥစ္စာရှိသမျှကို၎င်းမိမိအကိုသားလောတနှင့်သူ၏ဥစ္စာကို၎င်းမိမများနှင့်လူများကို၎င်းတဖန်ဆောင်ယူခဲ့လေ၏ခေဒောရလောမာနှင့်သူ့ဘက်ကနေသောမင်းကြီးတို့ကိုလှုပ်ကြံရာမှအာဗြံပြန်လာသောအခါတောတုံမင်းကြီးသည်ခရီးဥကြုံပြုခြင်းဟာရှာဝေကြိုင်ကြီးဟုသောမင်းကြီးကြိုင်သို့ထွက်သွား၏အဲ့ဒီဟာအလွန်ခိုင်ကန့်လှတဲ့ဓမ္မသမိုင်းဖြစ်ရမှန်ဒီပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီလိုရှေးခေတ်စစ်ပွဲကြီးများမှာစစ်နိုင်ထားတဲ့ဘရင်ကြီးတွေကိုတောင်းမှအနိုင်တိုက်ပြီးတော့စစ်ရှုံးထားခဲ့တဲ့ဘရင်တွေကိုကယ်နိုင်ခဲ့ပါတယ်ဆိုတဲ့ဘုရားသခင်လူသားဘုရားသခင်ကောင်းကြီးပေးပါမယ်ဆိုပြီးတော့ဂရိတော်ကိုခံယူထားခဲ့ရတဲ့အာဗြဟံဟာအလွန်ထူးဆန်းတဲ့ယေပရောဟိတ်မင်းကြီးမေလခိဇေဒဲဆိုတာကိုအဲ့ဒီအောင်ပွဲကြီးများကိုခံပြီးပြန်ချိန်မှထူးထူးခြားခြားကြီးတွေ့ဆုံခဲ့ရတာပဲဖြစ်ပါတယ်ဟုတ်ပါတယ်ဒါကိုကပ္ပဦးကျမ်းအခန်းကြီး14ရဲ့အငယ်18ကစပြီးတော့အငယ်20ဟာအခုလိုအသေးစိတ်ဆက်လက်ဖော်ပြပေးလိုက်ပြန်ပါတယ်အမြင့်ဆုံးသောဘုရားသခင်ကြီးယေပရောဟိတ်ဖြစ်သောရှာလင်မင်းကြီးမေလခိဇေဒက်သည်လေမုန်နှင့်စပြည့်ရေကိုဆောင်ခဲ့ပြီးလျင်ကောင်းကင်မြေကြီးရှင်အမြင့်ဆုံးသောဘုရားသခင်သည်အာဗြံအားကောင်းကြီးပေးတော်မူပါစေသောဟုအာဗြံကိုကောင်းကြီးပေး၍သင်၏ရန်သူတို့ကိုသင်၏လက်၌အနှံတော်မူသောအမြင့်ဆုံးသောဘုရားသခင်သည်လေမင်္ဂလာရှိတော်မူစေတည်းဟုမွဲ့ဆို၏အာဗြံသည်လည်းဥစ္စာရှိသမျှတို့ကိုထိုမင်းကြီးအားဆယ်ဖို့တဖို့လှူလေ၏မိတ်ဆွေသောတာရှင်အပေါင်းတို့ခမညာတဲတော်ရေလိုလည်းမရှိခိုင်မာတဲ့အခမ်းအနားနဲ့ဝတ်ပြုကိုးကွယ်ခြင်းအကြောင်းတွေကိုလည်းဘာမှမဖော်ပြသေးခဲ့တဲ့ကပ္ပသမိုင်းဦးခစ်ကြီးမှာအဲ့ဒီမေလခိဇေဒဲဆိုတဲ့ယေပရောဟိတ်မင်းကြီးကိုနှုတ်ကပတ်တော်ဟာဇိုးဇိုးဆက်ဆက်ဆိုသလိုဖြိုးဖြိုးဖြက်ဖြက်ဖော်ပြပေးခဲ့ပါတယ်အစမရှိအဆုံးမရှိအဲ့ဒီလိုအံ့ဩပွေဖြစ်နေတဲ့မင်းကြီးအာဗြဟံအတွက်အဖဖျားသခင်သီးသန့်ဆေလွတ်ပေးခဲ့တယ်ဆိုတဲ့မင်းကြီးမေလခိဇေဒဲဆိုတာဟာအမြင့်ဆုံးသောဖျားသခင်ယေပရောဟိတ်ဆိုတဲ့ဂုံပုတ်ကိုဆောင်ယူထားတယ်ပြီးတော့ရှာလင်မင်းကြီးလို့ဖော်ပြထားတယ်ထို့တမကမုန်နှင့်စပြည့်ရီကိုဆောင်ယူခဲ့တယ်အမြင့်ဆုံးသောဖျားသခင်သည်အာဗြဟံကိုကောင်းကြီးပေးပါစေသောလို့သ ထူးထူးခြားခြားကြီးကောင်းကြီးပေတယ်။သင်ရန်သူတို့ကိုသင်လက်သို့အနှံသောအမြင့်ဆုံးသောဘုရားသခင်သည်မင်္ဂလာရှိပါစေတည်းလို့လည်းကောင်းကြီးပေးပြန်တယ်။အာဗြဟံကလည်းအဲ့ဒီယေဘုရောဟိတ်မင်းရှိမှရှိသမျှမိမိဥစ္စာရဲ့ဆယ်ဖို့တဖို့ကိုလှူပါတယ်ဆိုတဲ့အချက်တွေးဟာအလွန်အလွန်ထင်ရှားလွန်းလှတဲ့ဝိသေသလက္ခဏာတွေဖြစ်နေခဲ့ပါပြီ။အခြားသောဝိသေသလက္ခဏာတော့မဟုတ်ပါဘူး။ကယ်တင်ရှင်သခင်ခရစ်တော်သည်ဟူသောအဖဖခင်သခင်ဤလူစားတိခံကယ်တင်ရှင်သခင်ရဲ့ဝိသေသလက္ခဏာများပဲဖြစ်နေတဲ့အကြောင်းကိုဒီနေရာမှာအလေးအနက်ကျွန်တော်တင်ပြခြင်းပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီဓမ္မဟောင်းကာလအတော်အတွင်းမှာမုန်နှင်စပြည့်ရီအဖြစ်မိသဟာယပြုခဲ့တဲ့ပွဲတော်ဆိုတာရှိခဲ့ပါရဲ့လား။အရှင်းမရှိခဲ့ပါဘူး။ရှာလင်မင်းကြီးလို့ခေါ်ဝေါ်သမုတ်တဲ့ငင်းချမ်းရေးဤအရှင်ဆိုတဲ့အခေါ်အဝေါ်ကရှိနေပါပြီလား။မရှိသေးပါဘူး။ဆေဘုတ်တဖို့ဆိုတဲ့ပြည့်ညက်တော်ကာလတောင်းဆိုမှုကိုရှိပါပြီလားမရှိခဲ့သေးပါဘူးဒီအချက်တွေအကုန်လုံးတို့ဟာသူ့ရဲ့အတိတ်မှာမရှိခဲ့သလိုသူ့ရဲ့အနာဂတ်နှစ်ပေါင်း1500အနည်းဆုံးအတွင်းမှာလေစိုးစင်းမျှကြားခဲ့ရတဲ့အသံတွေမဟုတ်ခဲ့ပါဘူးတခုတော့ရှိပါတယ်ပြည့်ညက်တော်တွေကိုမောရှိမှတဆင့်ချထားပေးခဲ့တဲ့အချိန်မှာတော့ဆေဘုတ်တဖို့တောင်းဆိုမှုရှိခဲ့တယ်ဆိုတာမငင်းပါဘူးဒါပေမဲ့ဓမ္မဟောင်းကာလရဲ့ဆေဘုတ်တဖို့တောင်းဆိုမှုဟာဓမ္မသစ်ကာလလောက်ထင်ရှားပြတ်သားခြင်းရှိတယ်လို့ကျွန်တော်မခံယူပါဘူး။ဒါကြောင့်လည်းအဲ့ဒီမေလခိဇေဒက်အကြောင်းကိုအခုဟေဘရဲဩဝါဒစာဟာအလွန်အရေးကြီးတဲ့လက်ညှိုးထိုးဖော်ပြမှုတွင်နဲ့အခုကျမ်းမှာကျမ်းနာခဲ့ရတဲ့အတိုင်းဟေဘရဲဩဝါဒစာမှတဆင့်မိတ်ဆွေတို့ကျွန်တော်တို့အတွက်သတိတရားရယူစေလိုက်တယ်။အခိုင်အမာနားလေသဘောပေါက်မှုအသစ်ကိုဖြစ်ပွားစေလိုက်တယ်ဆိုတာဟာရှင်းနေပါတယ်။မင်းကြီးများကိုလောက်ကြံရမှပြန်လာသောအာဗြဟံတဲ့အဲ့ဒီအာဗြဟံကိုခရီးဥကျူပြုတ်ပြီးတော့ကောင်းကြီးပေးတယ်။ပြီးတဲ့နောက်အာဗြဟံလှူသောလက်ရဥစ္စာရှိသမျှကိုဆယ်ဖို့တဖို့ခံယူသောထိုရှာလင်မင်းကြီးဒီဟုသောအမြင့်ဆုံးသောဘုရားသခင်ယေဘုရောဟိတ်မေလခိဇေဒက်သည်နာမယင်းအနှင့်အဖျင်တရားမင်းထိုမှတပါညီသက်ချင်းမင်းဟုဆိုလိုသောရှာလင်မင်းကြီးဖြစ်၏တဲ့။ဟေဘရဲဩဝါဒစာဟာအခုလိုဖော်ပြထားပါတယ်။ပြီးတဲ့နောက်မှမှဆက်ပြီးတော့ဖော်ပြလိုက်တာကတော့အဖမရှိအမိမရှိရှေးမျိုးစဉ်မရှိအသက်အပိုင်းခြားမရှိပဲဘုရားသခင်ဤသားတော်နှင့်တူ၍ယစ်ပရောဟိတ်အရာ၌အစဉ်အမြဲတည်၏ဆိုတဲ့အချက်ပါပဲမိတ်ဆွေအပေါင်းတို့အဲ့ဒီလိုမေလခိဇေဒက်ဆိုတဲ့အလွန်တရာကတိကသက်နိုင်လှသောယစ်ပရောဟိတ်မင်းကြီးတပါးဘွားကနေပေါ်ထွန်းလာခြင်းအကြောင်းရင်းဟာတမိုင်းစာမျက်နှာတွေမှာနှစ်ပေါင်းကြာလို့ဆိုပြီးတော့ဖွယ်မသွားခဲ့ပါဘူးသွေးအေးလို့လည်းမသွားခဲ့ဘူးဆိုတာကိုလည်းတွေ့ရပါတယ်ဣသရေလနိုင်ငံတော်မှာပရိသတ်ခေကြီးကိုဘုရားသခင်စတင်ဖော်ထုတ်ပေးခဲ့တဲ့အစအဦးအချိန်လောက်မှာပဲဒါဝိမင်းကြီးရဲ့လက်ထက်ဆာလံသီချင်းတွေအပြင်ဒီမေလခိဇေဒက်ဆိုတာဟာထပ်မံပြီးတော့ထူးခြားတဲ့ဗျာဒိတ်တော်တဲကအံ့ဘွယ်သောမင်းတပါအဖြစ်ပေါ်ထွန်းလာရပြန်ပါတယ်ဟုတ်ပါတယ်130ခုမြောက်သောဆာလံရဲ့အငယ်1မှ5ဟာအခုလိုဆိုးဖွဲ့ဖော်ပြထားပါတယ်ထာဝရဘုရားကသင်ဤရန်သူတို့ကိုသင်ဤခြေတင်ရာငါမချမထားမီတိုင်အောင်ငါလက်ရဘက်၌ထိုင်နေလော့ဟုငါဤသခင်အားမိန့်တော်မူ၏။ထာဝရဘုရားသည်အရှင်ဤအာနာတော်လှန်တန်းကိုစည်းုံမျိုးမှလွတ်တော်မူမည်။ကိုတော်သည်ရန်သူတို့အလေ၌အုပ်ဆိုးတော်မူလိမ့်မည်။တကိုယ်တော်ပြသောနေ့ရက်၌ကိုတော်ဤလူတို့သည်တန်ရှင်းသောတရားကိုဆင်ဖြင့်ကြည်ညိုသောစေတနာစိတ်ရှိ၍လူပြိုတော်တို့သည်နတ်နှင့်ဝန်းတဲကထွက်သောစီးနှင်းကဲ့သို့ဖြစ်ကြပါလိမ့်မည်။ထာဝရဘုရားကသင်သည်မေလခိဇေဒက်နိတုထာဝရယစ်ပရောဟိတ်ဖြစ်သည်ဟုကြိမ်ဆို၍နောက်တဖန်စိတ်ပြောင်းလဲခြင်းရှိတော်မမူလက်ရတော်နားမှာရှိသောဖျားရှင်သည်အမျက်တော်အချိန်ကာလ၌ရှင်ဘရင်တို့ကိုဒဏ်ခတ်တော်မူမည်တဲ့ကဲအဲ့ဒီယေဘုရောဟိတ်မင်းကြီးမေလခိဇေဒက်ပေါ်ထွက်လာခြင်းဆရာဟာအဖဖျားသခင်စီရင်တော်မူတဲ့အမှုအလွန်ထူးခြားတဲ့အမှုဓမ္မသမိုင်းကာလအတွက်အလွန်အရေးကြီးတဲ့ဗျာဒိတ်တော်တစ်ခုပဲဒီအကြောင်းတွေကိုကျွန်တော်တို့ဘယ်လို့ပြီးတော့ညင်းလို့ရနိုင်တော့မှာပါတုံးညင်းချမ်းရည်ဤအရှင်သခင်သည်ရုပ်ပိုင်းဆိုင်ရာကိုခန္ဓာနှင့်အသွေးကိုပူဇော်ခြင်းဝတ်အတွက်မုန်နှင့်စပြည့်ရေကိုဝေငှဖို့ရန်လူလောကသို့ကြွဆင်းလာခဲ့တော်မူခြင်းဖြစ်တယ်။လူသားတို့ဟာအဖဖျားသခင်ပေးသောကောင်းကြီးမင်္ဂလာများထဲမှဆယ်ဖို့တဖို့သောအလှူပန်းတာကိုအဖဖျားသခင်အတွက်ပြန်လည်ဆက်ကပ်အနှံ့ကြားရလိမ့်မယ်ဆိုတဲ့ဓမ္မသစ်သဘောတရားတွေကိုပါရှင်းလင်းပြတ်သားစွာဖော်ပြပေးလိုက်ပါသေးတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီလိုမေလခိဇေဒက်ဆိုတဲ့ယစ်ပရောဟိတ်မင်းကြီးပေါ်ထွန်းခြင်းအကြောင်းတွေဟာအလုံးဝေးကွာလှမ်းလှတဲ့အနာဂတ်မှာမိမိရဲ့ခန္ဓာတော်နဲ့အသွေးတော်ကိုစွန့်လှူပူဇော်ရင်းနဲ့အပြစ်လူသားအပေါင်းတို့ရဲ့လောကရန်အန်ဒီရဲ့အမျိုးမျိုးမှကင်းဝေးစေကြောင်းယစ်ပရောဟိတ်မင်းကြီးအဖြစ်အမှုတော်ကိုထမ်းဆောင်ရင်းနဲ့ကယ်တင်ရှင်ယေရှုဆိုတာကိုပြုတော်မူမဲ့ကယ်တင်ရှင်သခင်ခရစ်တော်ပေါ်ထွန်းမဲ့အကြောင်းကိုရှေးလွန်လေပြီးသောနှစ်ပေါင်းများစွာကတည်းက ကြိုတင်ဗျာဒိတ်ပြုခဲ့ခြင်းသာဖြစ်တဲ့အကြောင်းကိုဟေဘရဲဩဝါဒစာဟာအခိုင်အမာတက်တည်တည်လိုက်တာပဲဖြစ်ပါတယ်။နာမအရင်အ내အတိတ်ပဲအဖြစ်တရားမင်းငြိမ်သက်ခြင်းမင်းဟုဆိုလိုသောရှာလင်မင်းဖြစ်လျက်တဲ့။ကျွန်တော်ကဒီအပိုင်းကိုလည်းရောက်ရောဟေရှာယအနာဂတ်ကျမ်းထဲကကယ်တင်ရှင်သခင်ခရစ်တော်ဖွားမြင်တော်မူခြင်းဆိုင်ရာဗျာဒိတ်တစ်ခုကိုတွားပြီးသတိရမိပါတယ်။ဟုတ်ပါတယ်။ဟေရှာယအနာဂတ်ကျမ်းအခန်းကြီး9အငယ်6နဲ့9တို့ဟာအခုလိုဖော်ပြခဲ့ပါတယ်။အကြောင်းမူကားငါတို့အဖို့သူငယ်ကိုဖွားမြည်၏ငါတို့အားသားကိုသနာတော်မူ၏ထိုသူသည်အုပ်ဆိုးခြင်းအာနာဆက်ရှိလိမ့်မည်နာမတော်မူကားအံ့ဩပွေတိုင်ပင်ပက်တကိုးကြီးသောဘုရားသခင်ထာဝရအဖငြိမ်သက်ခြင်းအရှင်ဟုခေါ်ဝေါ်သမုတ်ခြင်းကိုခံတော်မူလိမ့်မည်ဒါဝိမင်း၏ယာဇပလင်ပေါ်မှထိုင်၍နိုင်ငံတော်ကိုနောင်ကာလအစဉ်မပြတ်တရားတော်အတိုင်းဖြောက်မတ်စွာစီရင်၍အမြဲတည်စေတော်မူမည်အကြောင်းအာနာတော်တိုးတက်ခြင်းနှင့်ရင်သက်တော်မူခြင်းသည်နှိမ့်ဆအမြဲရှိလိမ့်မည်။ကောင်းကင်ဘုရားအရှင်ထာဝရဘုရားသည်အလိုတော်အားကြီး၍ထိုအမှုကိုပြည့်စည်စေတော်မူလိမ့်မည်တဲ့။ကဲဒီအတိုင်းသာဆိုရင်တရားသဖြင့်စီရင်မဲ့မင်းဖြစ်သလိုရင်သက်ခြင်းအရှင်ဖြစ်တဲ့ကယ်တင်ရှင်ကိုဖွားမြင်လိမ့်မယ်ဆိုတဲ့ဟေရှာယရဲ့အနာဂတ်ကြံဖော်ပြချက်တွေဟာတကယ်တော့ဘာမှမဆန်းတဲ့ဗျာဒိတ်တော်မျှသာဖြစ်တယ်။ဟေရှာယတို့ရဲ့ဘေးလောင်းတော်သာမကတဲ့ပြည်ရေဘင်ဒီရဲ့လွန်လေပြီးသောနှစ်ပေါင်း1000လောက်ကတည်းကကဘာဦးကျမ်းမှာအာဗြံဆိုတဲ့လူကြီးခံစားခဲ့ရပြီးသောယူပါယုံကိုအစ်စ်မွန်မှန်ပြင်ဆင်ခြင်းသာဖြစ်တဲ့အကြောင်းရှင်းနေပါပြီ။မိတ်ဆွေတို့တတ်ရှင်းအပေါင်းတို့အာဗြဟံဆိုတဲ့ဖျားသခင်လူကြီးတယောက်ဟာအဲ့ဒီမေလခိဇေဒဲဆိုတဲ့ကေတင်ရှင်ရဲ့ကိုစားပြုယစ်ပရောဟိတ်မင်းကြီးစီမှာမုန်နဲ့စပြည့်ကြီးကိုခံယူပြီးတော့မိတ်သဟာယပြုပြီးတဲ့အချိန်ဆေဖို့တဖို့အလှငွေကိုဂရိပြုစွန့်လှပူဇော်ပြီးတဲ့အချိန်မှာဘယ်လိုလူစားမျိုးအဖြစ်သမိုင်းမှတ်ကြောက်တင်ခဲ့တယ်ဆိုတာကိုလည်းအမှတ်ရစေချင်ပါ रे ကပ္ပဦးကျမ်းအခန်းကြီး14ရဲ့အငယ်27မှ24အတွင်ကိုကြည်ပါတောတုံမင်းကြီးကလည်းလူတို့ကိုကျွန်ုပ်အားပြန်ပေးပါဥစ္စာတို့ကိုကကိုယ်တိုင်ယူပါလော့ဟုအာဗြဟံအားပြောဆိုလျင်အာဗြဟံကမင်းကြီးသည်အာဗြဟံကိုငါရတ်တက်စေပြီဟုပြောเสียရမရှိစေချင်ဟလူလင်တို့သည်စားပြီးသောအရာကို၎င်းကျွန်ုပ်နှင့်အတူလိုက်လာတော်သူအာနေရအိရှကောလမန်ရီတို့သည်မိမိတို့အဖို့ကိုယူစေခြင်းဟအခွင့်ပေးသဖြင့်သူတို့ယူသောအဖို့ကို၎င်းထား၍မင်းကြီး၏ဥစ္စာအချီတမြင်ဖြစ်စေခြေနှင်းကျိုးတပင်ဖြစ်စေတစုံတစ်ခုကိုမျှငါမယူဟုကောင်းကင်မြေကြီးရှင်အမြင့်ဆုံးသောဘုရားသခင်ထာဝရဘုရားရှေ့တော်၌အကျွန်ုပ်သည်လက်ကိုချီ၍အဋိဌံပြုပါပြီဟုသောတုံမင်းကြီးအားပြောဆိုလေ၏မိတ်ဆွေအပေါင်းတို့အဲ့ဒီအချိန်မှာကပ္ပသမိုင်းရဲ့ရှေ့အကျဆုံးဟမ်မူရာဘီရဲ့ကိုဒါဥပဒေတွေထွန်းကားနေပြီလို့ကျွန်တော်တို့ခံယူပါတယ်။အာဗြဟံအနေနဲ့စစ်နိုင်လို့ရထားတာတွေဟာသူ့အပိုင်သိမ်းယူနိုင်တဲ့အခွင့်အရေးရှိနေပြီ။ရှေးခေတ်စစ်ဥပဒေတို့အရအာဗြဟံဟာတိုက်တန်းအောင်ခေါင်းဆောင်ကြီးတယောက်အနေနဲ့ထင်တိုင်းကျဲလို့ရနေပြီဆိုတဲ့အဆင့်မှာရှိနေပြီလို့ကျွန်တော်တို့မြင်နိုင်ပါတယ်။အဲ့ဒီလိုအာဗြဟံဖြစ်ခဲ့ပါသလား။မဖြစ်ခဲ့ပါဘူး။ဒါဟာလေကျွန်တော်တို့ခရစ်တော်တည်းဟူသောယေဘရဟိမင်းကြီးကိုယုံကြည်သူအားလုံးတို့အတွက်အလွန်ကောင်းတဲ့သင်ခန်းစာတစ်ခုလို့ကျွန်တော်ခံယူမိပါတယ်မိတ်ဆွေအပေါင်းတို့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ဒီဟူသောယေဘရဟိမင်းကြီးနဲ့တွေ့ဆုံခွင့်ရရှိပြီးတော့စိတ်သစ်လူသစ်ဘဝသစ်ကိုရောက်လာရတဲ့လူတွေဟာအဖဖခင်သခင်ရဲ့အနန္တမေတ္တာတော်ရိပ်မှာခိုးဆုံးပြီးတဲ့နောက်ဘဝအစင်တင့်တယ်ခြင်းဖြစ်ရတယ်အလွန်ကြီးမားလာတဲ့လောကီစုကျေးဇူးတွေကိုခံယူရကြစမြဖြစ်လိမ့်မယ်လို့ကျွန်တော်အနေနဲ့လေးနက်စွာယုံကြည်မိပါတယ်ဒါကြောင့်လည်းကပ္ပဦးကျမ်းအခန်းကြီး15အငယ်1ဟာအခုလိုဖော်ပြပေးလိုက်တာပါထို့နောက်မှဗျာဒိတ်တော်အားဖြင့်ထာဝရဘုရား၏နှုတ်ကပတ်တော်သည်အာဗြဟံသို့ရောက်၍အချင်းအာဗြဟံမစိုးရိမ်နှင့်ငါသည်သင်အကွယ်အကာဖြစ်သင်အကျိုးသည်အလွန်ကြီးလှ၏ဟုမိန့်တော်မူ၏တဲ့ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့အဲ့ဒီကပ္ပဦးကျမ်းအခန်းကြီး15မှာပဲအာဗြဟံကိုအဖဖျားသခင်ကောင်းကြီးမြောက်များစွာပေးခဲ့တာကိုလည်းအခုလိုတွေ့နိုင်ပါတယ်အာဗြဟံကိုပြင်သို့ထုတ်ဆောင်တော်မူ၍မိုးကောင်းကျင်ကိုမျှော်ကြည့်လော့ကြယ်များကိုရည်တွက်နိုင်လျင်ရည်တွက်လော့သင်အမျိုးအနွယ်သည်ထိုသို့ဖြစ်လိမ့်မည်ဟုမိန့်တော်မူ၏အာဗြဟံသည်ထာဝရဘုရားကိုယုံကြည်သည်ဖြစ်၍သူ၏ယုံကြည်ခြင်းကိုဖြောက်မှတ်ခြင်းကဲ့သို့မှတ်တော်မူ၏အဲ့ဒီတိုင်းပါပဲကပ္ပဦးကျမ်းအခန်းကြီး18မှာဖော်ပြထားတဲ့အာဗြဟံအပေါ်မှာအဖဖျားသခင်ပေးတော်မူတဲ့ကောင်းကြီးမင်္ဂလာတွေဟာလေကမ္ဘာတစ်ခုမိသားစုဖြစ်တဲ့ကျွန်တော်ကျမတို့အချိန်ကာလတိုင်အောင်လူသားတွေအပေါ်မှာအဖဖျားသခင်ပြုတော်မူသောကျေးဇူးတော်များအဖြစ်ကျွန်တော်တို့အလေးအနက်ခံယူနိုင်ပါ रे ငါဤပရိညင်ကိုသင်နှင့်ငါပြုမည်သင်ကိုငါအလွန်များပြားစေမည်ဟုမိန့်တော်မူ၏အာဗြဟံသည်လည်းပြတ်ဝတ်လျင်ဖျားသခင်က ငါပြုသောပရိညင်သည်သင်၌ရှိ၏သင်သည်လူမျိုးအများကြီးအဖဖြစ်လိမ့်မည်နောက်တဖန်သင်၏အမည်ကိုအာဗရာဟုမခေါ်ရသင်၏အမည်ကိုအာဗရာဟံဟုခေါ်ရ၏အကြောင်းမူကားငါသည်သင်ကိုများစွာသောလူအမျိုးတို့၏အဖအရာ၌ခံထားပြီငါသည်သင်ကိုအလွန်ပွားများစေမည်သင်အားဖြင့်လူအမျိုးမျိုးတို့ကိုဖြစ်စေမည်သင်၏အမျိုးအနွယ်၌လည်းရှင်ဘရင်ဖြစ်ရလိမ့်မည်ငါသည်သင်၏ဖျားသင်နောက်၌သင်အမျိုးအနွယ်၏ဖျားဖြစ်မည်ဟုသင်နှင့်သင်၏အမျိုးအနွယ်အစဉ်အဆက်တို့၌ငါပရိညင်ကိုထာဝရပရိညင်ဖြစ်စေမည်သင်သည်ယခုဧည့်သည်ဖြစ်၍နေသောပြည်ကြီးဟုသောခါနန်ပြည်တလျှောက်လုံးကိုသင်အား၎င်းသင်နောက်၌သင်၏အမျိုးအနွယ်အား၎င်းအစဉ်အမြဲအပိုင်ပေးမည်သူတို့၏ဖျားလည်းငါဖြစ်မည်ဟုမိမ့်မွက်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့မေလခိဇေဒဲဆိုတဲ့ယေဘရဟိမင်းကြီးပေါ်ထွန်းတာဟာအစမရှိအဆုံးမရှိဘယ်လို့မှနားမလည်နှိုင်လောက်အောင်ရှိခဲ့သလိုကယ်တင်ရှင်သခင်ပေါ်ထွန်းခြင်းဟာလည်းဒီအတိုင်းပဲတမိုင်းဆက်ဆက်ကလူသားတွေကြားထဲမှာနားမလည်နှိုင်စရာတွေမခံယူနိုင်စရာတွေအမျိုးမျိုးနဲ့နဝေးတိမ်တောင်ဖြစ်ချင်စရာကောင်းလာပါတယ်သခင်ခရစ်တော်ရဲ့ပေါ်ထွန်းခြင်းလောက်ကြီးမားတဲ့ပြဿနာသခင်ခရစ်တော်ကိုဗဟိုပြုတဲ့ပရိပက္ခတဲ့ကြီးမားတဲ့ပရိပက္ခဆရာဟာတမိုင်းဆက်ဆက်လူသားတွေကြားမှာကပဘယ်သမိုင်းဘယ်ကွေ့မှမှမရှိခဲ့ဘူးသေးပါဘူးဇာတိပဂတိအပြစ်သမိုင်းဝင်လူသားတွေရဲ့ကြားမှာကယ်တင်ရှင်သခင်ခရစ်တော်ရဲ့သက်ဆွန့်မြတ်တာတော်အကြောင်းဟာကြီးမားသောပရိပက္ခများကိုထွန်းကားပေါ်ထွက်စေခဲ့ပါတယ်ဟုတ်ပါတယ်ဇာတိပဂတိလူသားဟာစာရမဏေရဲ့စီတာနှောက်ရက်ခြင်းအပြင်သမိုင်းကိုတခုတည်းသောအသက်လမ်းနဲ့ကယ်တင်ပိုင်သောအရှင်ကိုဘယ်လိုနည်းနဲ့မှတဏီတညွတ်တီလက်မခံနိုင်ဘူးဆိုတာကိုအလေးအနက်တင်ပြလိုက်ပါရစေဒီအကြောင်းအရာတွေကိုဆင်ခြင်စဉ်းစားရင်းနဲ့မိတ်ဆွေအပေါင်းတို့လောကလူသားတွေအဖို့လူတိုင်းထိတ်လန့်ခြောက်ခြားစွာစောင့်စားနေရတဲ့သေခြင်းတရားဆိုတာကိုနီးမှန်လက်မှန်ရင်ဆိုင်နိုင်ရေးကြော်သွားနိုင်ရေးအောင်မြင်ရေးတို့အတွက်နောက်ထပ်ရွေးချယ်စရာမရှိတဲ့အကောင်းဆုံးသောတရားလမ်းအပိုင်နိုင်ဆုံးဖြစ်ုံသာမကတမိုင်းကြောင်းအရာအခိုင်အကန့်ဆုံးသောလမ်းရယူဖို့ရန်အတွက်လည်းလူနှလုံးသားနဲ့အထီးအထွေနိုင်ဆုံးသောတစ္ဆာတရားလို့ပဲကျွန်တော်ဆိုခြင်းပါ रे မှန်ပါ रे ဖျားသခင်ကိုယ်တော်တိုင်ဟာလူအဖွဲ့အစည်းကိုငါပြုသည့်ဂတိငါတည်ထားသောပရိညင်များဆိုပြီးတော့ပြောင်ပြောင်တင်းတင်းကြီးညာပေးခဲ့တယ်။အဲ့ဒီဂတိတော်နဲ့ပရိညင်တို့အရာလဲလူသမိုင်းဟာအမှန်တကယ်တည်ခဲ့ရပြီ။တည်နေစေလဲဖြစ်တယ်။ကြံရစ်တဲ့တစ္ဆာတည်မြဲမဲ့အနာဂတ်ဆိုတဲ့အရေးကိုလဲသူ့အညွန့်အတိုင်းသာလျှင်လူသားတို့ရဲ့ကပ္ပဟာချီတက်ရှိရှိနေကြရတယ်ဆိုတာကိုစဉ်းစားတတ်သူတိုင်းသိနာလဲမှအသေးချာပဲလို့ကျွန်တော်တင်ပြခြင်းပါတယ်။ဟေဘေဩဝါဒစာအခန်းကြီး9အငယ်4မှ9ကိုဆက်ကြပါအောင်စို့အမျိုးဤအဖအာဗြဟံသည်လက်ရအဥ္စာများကိုဆယ်ဖို့တဖို့လှူ၍အလှခံသောထိုမင်းသည်အဘယ်မျှလောက်ကြီးမြတ်သည်ကိုဆင်ခြင်ကြလောယေဘရဟိအရာကိုခံသောလေဝိသားတို့သည်အာဗြဟံအမျိုးဖြစ်သောသူဒီဟုသောမိမိတို့ညီအကိုများလက်မှပြည့်ညက်တရားအတိုင်းဆယ်ဖို့တဖို့ကိုခံရသောအခွင့်ရှိကြ၏သူတို့အမျိုးမဟုတ်သောထိုမင်းမူကားအာဗြဟံဤလက်မှဆေဖို့တဖို့ကိုခံလေ၏ဂတိတော်ကိုခံရသောသူကိုလည်းကောင်းကြီးပေးလေ၏ကြီးသောသူသည်ငယ်သောသူကိုကောင်းကြီးပေးတတ်သည်ကိုညင်းခုံပွေမရှိရှေးကာလယေဘုဟိမင်းဟာအဖဖျားသခင်ရဲ့အထူးတာဝန်ကိုယူထားတာဖြစ်တယ်ဒါကြောင့်မလို့သာမညောင်ညလူသားသာဖြစ်တဲ့အာဗြဟံကိုကောင်းကြီးပေးနိုင်တယ်အာဗြဟံစီကအလှငွေဆေဖို့တဖို့ကိုလည်းကောက်နိုင်တယ်ဆိုတဲ့အချက်တွေကိုဖော်ပြရင်းနဲ့ဂတိတော်ကိုခံယူသူကိုဂရိတော်တီစေသူဟာကောင်းကြီးပေးနိုင်တယ်ဆရာကိုရိုးရိုးစင်စင်ကလေးဖော်ပြပေးလိုက်ပြန်ပါလေ။ကဲကောင်းကြီးတွေသွန်လောင်ပါလေ။အပြစ်လွတ်ခြင်းကျေးဇူးကိုပြုပါလေ။ကဲတင်တော်မူပါလေဆိုတဲ့သခင်ဟာဘလောက်ပဲသူ့ဘက်ကတာဝန်တွေကျေနေနေအပြစ်သားလူသားဘက်ကလည်းခံယူတတ်ဖို့အထုလိုတယ်ဆိုတဲ့သဘောကိုဟေဘေဩဝါဒစာဟာပေါ်လွင်နေစေပြီလို့ကျွန်တော်တို့မြင်နိုင်ပါပြီ။ဂရိတီစေသူဟာဂတိတော်ခံယူသူကိုကောင်းကြီးပေးနိုင်ပါ रे ဟေဘေဩဝါဒစာအခန်းကြီး9အငယ်8မှ10ထိုမှတပါသေရသောသူတို့သည်ယခုအခါဆယ်ဖို့တဖို့ကိုခံလေရှိ၏ထိုအခါမူကားအသက်ရှင်သည်ဟုသက်သေခံခြင်းကိုရသောသူသည်ဆယ်ဖို့တဖို့ကိုခံရ၏ထိုမှတပါဆယ်ဖို့တဖို့ကိုခံတတ်သောလေဝိသည်အာဗြဟံအားဖြင့်ဆယ်ဖို့တဖို့ကိုပေးပြီဟုဆိုစရာအခွင့်ရှိ၏အကြောင်းမူကားမေလခိဇေဒက်သည်အာဗြဟံကိုတွေ့သောအခါလေဝိသည်မိမိအဖ၏ကိုယ်၌ရှိသည်။သေရသောသူတို့ဟာယခုအခါဆယ်ဖို့တဖို့ကိုခံတယ်တဲ့။အဲ့ဒီအချက်ဟာကိုနောက်ပိုင်းကာလမှာ လေဝိအမျိုးအနွယ်ဖြစ်တဲ့ယေပရောဟိတ်ကြီးတွေကစပြီးတော့ကနဦးရှေးဦးအသင်းတော်တွေကအသင်းတော်အကြီးအကဲတွေတမန်တော်ကြီးတွေကိုအလှငွေထည့်ပြီးတော့လှူဒန်းရတယ်ဆိုတဲ့အချက်ကိုသတိပြုမိအောင်လို့ဖော်ပြပေးလိုက်ခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုဆေဖို့တဖို့ပေးလှူရမယ်ဆိုတဲ့ဂျေဇူးတော်ကိုတုံ့ပြန်ခြင်းသဘောကိုဘုရားသခင်ဟာအလွန်အလွန်ရှေးကြတဲ့ခေဟောင်းမှာကလေးကသွန်သင်ပေးခဲ့ပြီးဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အသင်းတော်များဟာလေခရစ်တော်ရဲ့နာမတော်အားဖြင့်မိမိတို့ဟာသာဝရအသက်ခရီးကိုအပြစ်မှလွတ်ကင်းစွာရှောက်သွားနေရခြင်းဆိုတာကိုသိနာလေနေကြပြီဖြစ်ပါတယ်။မေတ္တာတော်အနန္တကိုဝေမျှရင်းနဲ့အသင်းတော်တို့အနေနဲ့ယုံကြည်သူအစုအဖွဲ့အနေနဲ့သောမဟုတ်ယုံကြည်သူတူချင်းတို့အနေနဲ့ယုံကြည်ခြင်းတရားကိုစောင့်ရှောက်နေကြရခြင်းဖြစ်တယ်ဆိုတာကိုတာဝန်ကြီးတရားအနေနဲ့ခံယူထားကြပြီလည်းဖြစ်ပါတယ်။အသင်းတော်ဤမူလအမြစ်သည်ခရစ်တော်ပင်ဖြစ်၍အသင်းတော်ဤဥကောင်းသည်လည်းခရစ်တော်ပင်ဖြစ်သည်။သို့ဖြစ်တဲ့အတွက်ကြောင့်အပြစ်စားတိပဂရိလူသားတို့နဲ့ဖွဲ့စည်းထားသောအသင်းတော်သည်ခရစ်တော်အားဖြင့်သာရှေ့သို့ချီရမည်ဆိုတဲ့အချက်ကိုဟေဘရဲဩဝါဒစာရဲ့သင်ခန်းစာတွေဟာမိမောင်းထိုးဖော်ပြပေးလိုက်ပါတယ်။
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မတိကျမ်းိုင်းတွေကဟေဘရဲဩဝါဒစာခန်းကြီး9အခန်းငယ်17ကနေအခန်းငယ်28အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။